ခွန်ဆက်6နှစ်မြောက်ချင်းမျိုးသားတွေအခမ်းအနားကိုဝါရှင်တန်မြို့တော်နီးမှာ February 24ရက်ဒေသချိန်ညနေပိုင်းမှာကျင်းပခဲ့ပြီးမြို့တော်တဝိုက်ပြင်ပြည်내အသီးသီးကချင်းမီသားစုတွေတက်ရောက်ခဲ့ကြပါတယ်ပြည်တွင်းချင်းတော့ကသည်တွေကိုကူညီဖို့အတွက်လည်းဒီပွဲမှာရန်ပုံငွေရှာခဲ့ကြတာကိုကိုစီသူကပြောပြပေးမှာပ
ါဝါရှင်တန်မြို့တော်တဝိုက်ချင်းတိုင်းရင်းသားမိသားစုတွေရဲ့86နှစ်မြောက်ချင်းမျိုးသားတွေအခမ်းအနားဆိုပေမဲ့လည်းအမေရိကန်ပြည်ထောင်စုပြည်내အသီးသီးမှာရောက်နေကြတဲ့ချင်းမိသားစုတွေလာရောက်ကြတဲ့အခမ်းအနားဖြစ်ပါလေ။ရိုးရဖြော်ပြပွဲမကျင်းပခင်ချင်းရိုးရအစားအသောက်တွေရိုးရပစ္စည်းတွေလည်းရောင်းချတဲ့အကြောင်းအခမ်းအနားစီစဉ်သူတွေတဲကတူးဖြစ်တဲ့ Washington မြို့တော်တဝိုင်းချင်းမိသားစုအဖွဲ့အမှုဆောင်အဖွဲ့ဝင်တူးဖြစ်သူကျင်းလုံကဗီဝေကိုပြောပြပါရစေ။
ဟုတ်တယ်ဒီနေ့ကချင်းမျိုးသားနေ့ကကျမတို့ February 20ရက်နေ့မှာပေါ့နော်နေ့စဉ်တစ်တိုင်းကျင်းပတယ်ဒါပေမဲ့ဒီနိုင်ငံရဲ့အခြေအနေကကျမတို့ကအနီးကဆုံးစားတဲ့မှာလောက်တဲ့အတွက်ကြောင့်မလို့ February 24ရက်နေ့မှာဒီနေ့ကျင်းပတာပါဒါကတော့ချင်း Community of USA DC area ကဖြစ်ပါတယ်လို့ခုရောင်းတဲ့အဖွဲ့အစည်းတိုင်းကပေါ့နော်အဖွဲ့အစည်းတိုင်းကသူတို့ကမြန်မာပြည်မှာမစ်ရှင်တွေဖြစ်ဖြစ်ပြီးတော့မှသူတို့အဲ့လိုမျိုးစစ်ဘေးဒုက္ခရှောင်တွေပဲဖြစ်ဖြစ်မိဘမဲ့အကြောင်းတွေပဲဖြစ်ဖြစ်အဲ့လိုမျိုးထောက်ပံ့တာတွေကိုသူတို့အကုန်လုံးပြန်ပြီးတော့မှလှူဒါန်းတဲ့ဟာဖြစ်တဲ့ကျမတို့ကသူတို့ဆီကပတ်စံမယူဘူးသူတို့ကြိုက်တဲ့ဒေသမှာပေါ့နော်သူတို့ကလှူခွင့်ရှိတယ်အဲ့ဒါဆိုတော့ရောင်းရတဲ့ရန်ပုံငွေအားလုံးကတော့မြန်မာပြည်အတွက်ပါပဲ
Washington DC, Maryland, Virginia ပြည်နယ်တို့မှာချင်းတိုင်းအသားမိသားစုတွေ3000လောက်အထိရှိမယ်လို့ပြီးခဲ့တဲ့နှစ်တွေကခန့်မှန်းထားပေမဲ့ချင်းအတိုင်းဝိုင်းချင်းဖွဲ့စည်းဟာပုံပြီးတော့ကြီးထွားလာတယ်လို့ချင်းမိသားစုတွေကပြောပါတယ်ချင်းမျိုးသားတွေဟာချင်းတိုင်းအသားတွေရဲ့နေချက်ဆန့်ကျင်ရေးအမျိုးသားရေးစိတ်ဓာတ်နဲ့ကိုယ်ပိုင်လွတ်လပ်ရေးဒန်းတူရေးကြိုးပမ်းမှုတွေကိုအခြေခံပေါ်ပေါက်ခဲ့တာလို့ Washington မြို့တော်တဝိုက်ချင်းမိသားစုအဖွဲ့ဥက္ကဋ္ဌပူထောင်ခန်ခုတ်ကခန်းနာမှာပြောပါတယ်ချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းတွေကိုလည်းချင်းတိုင်းသားခေါင်းဆောင်တွေရှင်းပြကြတယ်လို့တိဂီတာဖြော်ပြပွဲနဲ့ရိုးရအကတွေလည်းကားပြကြပါလေအနာမမျိုးသားညီညွတ်ရေးဆိုရအဖွဲ့ NUG ကဝန်ကြီးတွေနဲ့ကိုယ်စားလှယ်တချို့ကိုဖိတ်ကြားခဲ့ပါတယ်ကလသမကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကအထူးဧည့်သည်တော်အဖြစ်တက်ရောက်မင်ကုန်းပြောကြားခဲ့ပါတယ
်စစ်တပ်ရဲ့အကြမ်းဖက်မှုတွေကျွန်တော်တို့မြန်မာနိုင်ငံတော်ဝန်လုံးမှာအချင်းချင်းလည်းချင်းမှာရရဆက်ဆက်အိမ်နေမိရှုမိနေတက်ဖြတ်ပုံကျဲဒီဘာသာရေးဆောက်အောင်ချက်ချက်စေကျွန်တော်တို့ကြောင်းနေဆေးရုံတွေမှာမချမ်းပုံကျဲနေတဲ့တက်ဖြတ်ဖြတ်စည်းနေတဲ့ဥစ္စာတွေကျွန်တော်တို့ပြည်သူအားနဲ့ကျွန်တော်တို့ရအောင်ကျွန်တော်တို့လုပ်ရပါမယ်လုပ်လင်းလုပ်နိုင်ရပါမယ်အခုဆိုရင်အားလုံးပြည့်တဲ့အတိုင်းစစ်တပ်ကတဲတဲပဲကြံပါတော့
ဒေါက်တာမျိုးမင်းစောဒေါက်တာဖီလိုဆိုဖီကက်ပီတယ်အင်ဂျင်နီယာရင်
းအစင်းတိုင်းအစင်းလာမပြတ်ဝါရှင်တန်မြို့တော်တဝိုင်းချင်းမိသားစုတွေကပညာထူးချွန်ပြီးအမေရိကန်ပြည်ထောင်စုတက္ကသိုလ်ကောလိပ်တွေမှာပွဲအသီးသီးရခဲ့ကြသူတွေကိုလည်းအတိမတ်ပြုဂုဏ်ပြုစုပေးကြပါတယ်ဒီပနိုင်ငံတစ်ခုမှာရည်တည်ရတဲ့အချိန်ချင်းလူမှုအဖွဲ့အစည်းကြားပညာတတ်တွေပေါ်လာဖို့ကိုလည်းချင်းတိုင်းသားခေါင်းဆောင်တွေကအားပေးကူညီကြပါလေ။ဒီဘွဲတွေနဲ့ဂျူဒေတာတီတီကချင်းတိုင်းသားမျိုးနွယ်တွေရဲ့အထိမ့်မှန်ရိုးရဝတ်စုံတွေဝတ်ပြတဲ့ fashion show တွေလည်းကျင်းပပါလေ။ကလေးငယ်တွေရိုးရဝတ်စုံနဲ့ရှောက်ပြတဲ့ fashion show ကတော့အခမ်းအနားအစီအစဉ်တွေကလူများအားပေးမှုအများဆုံးအစီအစဉ်တစ်ခုဖြစ်ခဲ့ပါတယ်။ဒီနေ့အဝေးရောက်ချင်းတိုင်းသားမိသားစုတွေပြည်ပမှာချင်းမျိုးသားနဲ့ကျင်းပနေတဲ့အချိန်မြန်မာနိုင်ငံအတွင်းကချင်းပြည်နယ်မှာလက်နက်ကင်ပြပခါနဲ့လူသားချင်းစာနာမှုအကြက်တဲမျိုးစုံရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်။အင်းကြီးအိန္ဒိယနိုင်ငံနဲ့ပြည်ပနိုင်ငံတွေကိုထွက်ခွာလာတဲ့ချင်းတိုင်းသားတွေများလာသလိုဦးမဲအိမ်မဲအတ္တဒုက္ခရောက်သူတွေလည်းများလာနေတဲ့အချိန်ဖြစ်ပါတယ်။လူရအစင်လာကိုထိမ့်သိမ့်မှုအခမ်းအနားတွေကျင်းပကြတဲ့ချိန်ထဲမှာ ပြည်တွင်းကအိုးမဲ့အိမ်မဲ့ချင်းတိုင်းသားဒုက္ခသည်တွေကိုကူညီဖို့အတွက်အဝေးကနေထောက်ပံ့ကူညီနိုင်ဖို့ကြိုးစားတာစီစဉ်တာတွေလည်းအခမ်းအနားမှာတွေ့ရကြောင်းပါခင်ဗျာ။